ရှမသဲခရဝင်အခန်းကြီး1အငယ်1မှ5အာဗြဟံနှင့်ဒါဝိဒ်တို့မှဆင်းသက်တော်မူသောယေရှုခရစ်၏ဆွေတော်စင်မျိုးတော်ဆက်ဆင်းဟုမူကားအာဗြဟံသားဣဇက်သားယာကုပ်သားယူဒမှစ၍ညီနောင်တစုယူဒသည်မိမိခင်မွန်းတာမာတွင်မြင်သောသားဖာရက်နှင့်ဇာရတ်ဖာရက်သားဟေဇယုန်သားအာရန်သားအမိနဒတ်သားနာရှုံသားဆာလမုန်သည်မိမိခင်မွန်းရာခတ်တွင်မြင်သောသားဘောဇသည်မိမိခင်မွန်းယူဒတွင်မြင်သောသားအောဘက်သားယေရှဲသားဒါဝိမင်းကြီးသည်အငယ်6မှ16ဒါဝိမင်းကြီးသည်ဥရိယာ၏ခင်မွန်းဖြစ်ပူးသောမိမတွင်မြင်သောသားရှောလမုန်သားယောဘုံသားအပိယတ်သားအာတသားယောရှဖတ်သားယေဟောယံသားအိုစိသားယောသန်သားအခသားဟေဇကိသားမနာရှိသားအာမုန်သားယောရှိသားယောယကိန်သည်ဘာဘူးလုံမြို့သို့နေရပြောင်းကန်ဤတွင်မြင်သောသားယေခောနီမှစ၍ညီနောင်တစုသည်ဘာဘူးလုံမျိုးတို့နေရပြောင်းသည့်နောက်ယေခောနီသားရှာလတေလသားဇေရုဘေလသားအာပြုတ်သားအီလျကင်သားအာဇောသားဇာတုတ်သားအာခိမ်သားအီလုတ်သားအီလာစာဧလာသာတာမတန်တာယာကုပ်မြင်သောသားကမာရိ၏ခင်မွန်းယောသတ်၏ထိုမာရိသည်ခရစ်ဟုခေါ်ဝေါ်သမုတ်သောယေရှု၏မယ်တော်ဖြစ်၏အငယ်18မှ21ဤသို့လျှင်မျိုးစဉ်နွယ်ဆက်ပေါင်းကားအာဗြဟံမှသည်ဒါဝိဒ်တိုင်အောင်14ဒါဝိဒ်မှသည်ဘာဘူးလုံမျိုးတို့နေရပြောင်းသည့်တိုင်အောင်14ဘာဘူးလုံမျိုးတို့ပြောင်းပြီးမှသည်ခရစ်တော်တိုင်အောင်14ဖြစ်သည်ယေရှုသည်ဖွားမြင်ခြင်းကိုခံတော်မူသောအကြောင်းအရာဟုမူကားမေရောမာရိသည်ယောသန်နှင့်ထိမ်းမြန်းဆောင်နေ၍မရှက်တင်မီတွင်တန်ရှင်သောဝိညာဉ်တော်ကြောင့်ပရိသေဆွဲနေ၏သူ၏ခင်မွန်းယောသန်သည်သူတော်ကောင်းဖြစ်၍မာရိအထွေကိုမပြည့်စေခြင်းသောကြောင့်တိတ်ဆိတ်စွာစွန့်ပယ်မိဟုအကြံရှိ၏ထို့သောကြံစီ၍နေစဉ်တွင်အိမ်မက်ကိုမြင်ရသည်မှသာဝရဖျား၏ကောင်းကင်တမန်သည်ထင်ရှား၍ဒါဝိအမျိုးယောသန်သည်ခင်မွန်းမာရိကိုထိမ့်သိမ်းရမည်အခွင့်ကိုမစိုး၏နှင့်ဤပရိသေသည်တန်ရှင်သောဝိညာဉ်တော်ကြောင့်ဖြစ်၏တားယောက်ျားကိုဖွားမြင်လိမ့်မည်ထိုတားသည်မိမိလူတို့ကိုအပြစ်မှကဲချွတ်မိသူဖြစ်သောကြောင့်ယေရှုဟူသောအမည်ဖြင့်မှဲ့ရမည်ဟုကောင်းကင်တမန်ဆို၏အငယ်22မှ25ထိုအကြောင်းအရာမူကားသာဝရဖျားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမည်အကြောင်းဒီဗျာဒိတ်တော်အချက်ဟုမူကားကြည့်ရှုလောတို့သမီးကညာသည်ပရိသေဆွဲယူ၍တားယောက်ျားကိုဖွားမြင်လက်တန်းထိုတားကိုအေမာနွေလအမည်ဖြင့်မေယာကြလတန်ဟုလာတည်းအီမာနွေလအ ਨੇ ကငါတို့နှင့်အတူရှိတော်မူသောဖျားသခင်ဟုဆိုလိုတည်းယောသတ်သည်အိပ်ပျော်ရာမှနိုးလျင်ဒါဝရဖျား၏ကောင်းကင်တမန်မှားထားသည့်အတိုင်းပြု၍မိမိခင်မွန်းကိုထိမ့်သိမ့်လေ၏သို့တော်လည်းတားဥကိုမဖွားမီတိုင်အောင်တန်ဝါသမပြုဘဲနေ၏ထိုတားကိုလည်းယေရှုဟုသောအမည်ဖြင့်မှဲ့လေ၏